မြန်မာပြည်လုံခြုံရေးကောင်စီတွင်ဆွေးနွေးပွဲမှာအမေရိကန်ပြည်ထောင်ပြင်သစ်နဲ့တရုတ်နိုင်ငံတွေရဲ့ဆွေးနွေးတင်ပြချက်တွေပြင်ဘင်္ဂလားဒေ့ရှ်ရဲ့တင်ပြချက်တွေကိုစုစည်းပြီးတော့ကိုကျော်အောင်လင်းကပြောပြမှာပါရှင်
။ကုလသမဂ္ဂဆိုင်ရာအမေရိကန်သံမတ်နီကီဟီလီကကုလသမဂ္ဂလုံခြုံရေးကောင်စီဟာရခိုင်ပြည်နယ်ကအချိန်တွေမှာအရေးယူတုံ့ပြန်မှုပြက်ကွက်တယ်လို့ဝေဖန်လိုက်ပြီးတော့ရခိုင်ပြည်နယ်တွင်းကရက်စက်မှုတွေအဆုံးသတ်အောင်အမေရိကန်နဲ့အတူတိကျပို့ပြီးတော့ PR တွေတွန်းအားတွေကိုဝိုင်းပြီးတော့ပေးကြဖို့လဲလူမျိုးရေးကောင်စီဖွဲ့ဝင်နိုင်ငံအားလုံးကိုတိုက်တွန်းလိုက်ပါတယ
် The world is watching and waiting
မြန်မာဘက်ကလှုပ်ဆောင်မှုတွေကိုကဘာကစောင့်ကြည့်နေပါတယ်လောလောဆယ်တမားတို့မြင်ရတာကတော့ရက်စက်ကြမ်းကြုတ်မှုတွေပါပဲသတင်းမီဒီယာတွေကိုလည်းအပြစ်တင်နေပါတယ်လွတ်လွတ်လပ်လပ်သတင်းရယူခွင့်ကအင်မတန်မှအရေးကြီးတာပါအဖမ်းခံထားရတဲ့ writers သတင်းသမားနှစ်ယောက်လို့သတင်းသမားတွေကအချက်အလက်တွေရရှိနိုင်ဖို့အတွက်မရှိမဖြစ်လိုအပ်တဲ့သူတွေပါကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာအထူးတန်တမတ်တဦးကိုအမြန်ခန့်အပ်ဖို့လဲအတွေ့အမှုချုပ်ကိုကျွန်မတိုက်တွန်းပါတယ်ကုလသမဂ္ဂရဲ့အချက်အလက်ရှာဖွေရေးအခွင့်နဲ့လူ့အခွင့်အရေးဆိုင်ရာအထူးစုံစမ်းရေးမှုကိုလည်းမြန်မာပြည်ရဲ့လာရောက်ခွင့်ပေးဖို့မြန်မာအစိုးရကိုကျွန်မတိုက်တွန်းပါတယ်ကျူးလွန်ခဲ့တဲ့ပြစ်မှုတွေကိုဖော်ထုတ်နိုင်ဖို့ကတရားမီဒီယာနဲ့ကုလသမဂ္ဂအရာရှိတွေမပါဘဲနဲ့တော့ကျူးလွန်ခံရတဲ့သူတွေအတွက်တရားမျှတမှုဆိုတာမျှော်လင့်လို့မရပါဘူးရခိုင်ပြည်နယ်မြောက်ပိုင်းမှာမကြာခင်ကဖြစ်ခဲ့တဲ့အခြေအနေတွေဟာနိုင်ငံတကာငြိမ်းချမ်းရေးနဲ့လုံခြုံရေးကိုချိန်ချောက်မှုရှိတယ်ဆိုတာထင်ရှားပါတယ်။ဒီအခြေအနေကိုအရေးယူတုံ့ပြန်ဖို့လုံခြုံရေးကောင်စီမှတာဝန်ရှိတယ်ဆိုပေမဲ့လောလောဆယ်မှတာဝန်မယူနိုင်ဘဲပြက်ကွက်ခဲ့ပါတယ်။မြန်မာနိုင်ငံတွင်ဖြစ်ခဲ့တာတွေနဲ့ဖြစ်နေတာတွေကအခြေအနေမကောင်းပါဘူး။လုံခြုံရေးကောင်စီအနေနဲ့စစ်အစိုးရရဲ့လိုရက်တွေအတွက်အရေးယူမှုတွေလုံးဝဖြစ်ပါလိမ့်မယ်။ဒေါက်ဆန်းစုကြည်ကိုလည်းသူ့ရဲ့နိုင်ငံတွင်မှဒီလိုကြောက်ဖို့ကောင်းတဲ့အဖြစ်တွေရှိနေတယ်ဆိုတာအတိအမှတ်ပြုဖို့လုံခြုံရေးကောင်စီကဖိအားပေးဖို့လိုပါတယ်။အကြောင်းပြချက်တွေဘာမှထပ်လုပ်လို့မဖြစ်ပါဘူး။မြန်မာနိုင်ငံကကြမ်းကြုတ်ရက်စက်မှုတွေအဆုံးတက်ရေးကိုတောင်းဆိုနေတာထက်ပိုပြီးလုံကြဖို့နိုင်ငံအားလုံးအမေရိကန်နဲ့အတူလက်တွဲပြီးဆောင်ရွက်ကြဖို့ကျွန်မတိုက်တွန်းပါတယ်
။ကုလသမဂ္ဂဆိုင်ရာဗြိတိန်သံမတ်ဂျိုနာသန်အယ်လန်ကလည်းဗြိတိန်နိုင်ငံရဲ့ဝန်ကြီးဘော်ရစ်ဂျွန်ဆန်ရဲ့မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကိုတွားခဲ့တဲ့ခီးစဉ်မှာရိုဟင်ညာရေးကိုအာရုံစိုက်ပြီးတော့လှုပ်ဆောင်ပြောဆိုတာတွေရှိခဲ့တဲ့အကြောင်းနဲ့ရိုဟင်ညာတပ်နာကိုဖြစ်ရှင်းရေးနိုင်ငံကတိုင်ဝမ်ကအရှင်ရှင်ပြီးတော့လှုပ်ဆောင်ကြဖို့ကိုလည်းလူမျိုးရေးကောင်စီမှပြောဆိုခဲ့ပါတယ
် Foreign Secretary Boris Johnson was in Bangladesh where he went down to Cox's Bazar where
ရိုဟင်ညာဝင် Boris Johnson ဟာ Cox's Bazar မှာရှိတဲ့ဒုက္ခသည်စခန်းကိုတွားရောက်ခဲ့ပြီးရိုဟင်ညာဒုက္ခသည်တွေပြန်ပြောပြကြတဲ့သူတို့ရဲ့ကြောက်မက်ဖွယ်ရာအတွေ့အကြုံတွေကိုနားထောင်ခဲ့ပါတယ်ရခိုင်ပြည်နယ်ကမီးရှို့ခံရတဲ့ရွာတွေကိုလည်းရောက်ခဲ့ပါတယ်ဒေါက်ဆန်းစုကြည်နဲ့လည်းတွေ့ခဲ့ပါတယ်။ဒုက္ခတွေတိတ်ခရှိရှိလုံခြုံစိတ်ချရတဲ့အခြေအနေတွေနဲ့အင်ပြန်နိုင်ဖို့ရည်မြန်မာအာဏာပိုင်တွေကလှုပ်ဆောင်ပြဖို့ဝန်ကြီးဂျွန်ဆန်ကတိုက်တွန်းခဲ့ပါတယ်။ဒွေညာပြဿနာကိုဖြေရှင်းရေးအကူအညီတွေပေးနိုင်ဖို့မြန်မာအာဏာပိုင်တွေကကုလသမဂ္ဂကိုမြန်မာပြည်ဝင်ဝင်ပေးရေးနိုင်ငံတကာနဲ့ကုလသမဂ္ဂတို့ကအရှင်မြင့်လှုပ်ဆောင်ကြဖို့လိုပါတယ်။
ကုလသမဂ္ဂဆိုင်ရာတင်းနေနိုင်ငံတမတ်ဖရန်ဆွာတီလက်ထေးကလည်းဝင်ညာတက္ကနာကိုဖြည့်ဆင်းရေးသူတို့တောင်းဆိုထားတဲ့အချက်တွေဖြစ်မလာသေးလို့ဒါတွေကိုပဲလုံခြုံရေးကောင်စီမှာဆက်ပြီးတော့တောင်းဆိုခဲ့ရတယ်လို့ဆိုပါတယ
် As stated by the PRST of November 16
ဒီကနေ့မှလာစချောင်းညီတို့ကလုံခြုံရေးကောင်စီအထက်ရဲ့ကြီးညာချက်ထဲမှာသူတို့တောင်းဆိုထားတဲ့အဓိကချက်တွေကိုအမိကြလေးဦးနယ်လို့ထင်ပါတယ်ပထမချက်ကရခိုင်ပြည်နယ်အတွင်းမှာအကြမ်းဖက်မှုတွေအလုံးရဆိုင်ဖို့ကိစ္စဒီစနေဟာချင်းလာပြီပါဘူး။နောက်တစ်ချက်ကလူသားချင်းစာနာမှုအပြေအဝလုပ်ကိုင်ပေးဖို့။ဒါကလည်းချင်းလာပြီပါဘူး။နောက်တစ်ချက်ကလူခွင့်ရေးတွေကိုစောင့်ရှောက်ထိသိမ်းဖို့၊ချင်းမှုကျူးလွန်မှုတွေကိုအသေးချာစုံစမ်းစစ်ဆေးဖော်ထုတ်ဖို့။ဒါလည်းချင်းလာပြီပါဘူး။ Writer သတင်းတော်တို့ခန့်ခန့်ထားတာကိုလည်းချက်ချင်းတင်လို့ပေးဖို့ကျွန်တော်တို့တောင်းဆိုပါတယ်။ကျွန်တော်တောင်းဆိုထားတဲ့အချက်တွေအကောင့်ထဲပေါ်လာတဲ့အထိပြားတွေဆက်ပြီးတော့ပေးနေဖို့လည်းလိုပါတယ်လို့ပြည်내တမကလည်းပြောဆိုခဲ့တာပါ။ကလသမကဆိုင်ရာတရုတ်တမကြီးမတ်ဇော်ရှူကတခိုင်ပြည်နယ်ရေးကိုဖြည့်ရှင်းရမှာစိတ်ရှည်တိခံမှုလိုတယ်လို့ဆိုပါတယ
်中国是缅梦
မြန်မာပြည်နယ်ပတ်သက်လို့စိတ်ရှည်တိခံမှုလိုပါတယ်တခိုင်ပြည်နယ်မှာတည်ငြိမ်အင်ချမ်းရေးနဲ့တရားဥပဒေစိုးမိုးရေးပြန်လည်ရရှိနေပါပြီရိုညာပြည်ထနာကိုညှာတွင်းချင်းဖြည့်ရှင်းလို့မရနိုင်ပါဘူးတခိုင်ပြည်နယ်မှာဆင်းရဲသောမှုရဲ့အခြေခံအကြောင်းရင်းကိုဖွင့်ပြမှုကနေတစ်ဆင့်ဖြည့်ရှင်းနိုင်ပါတယ်လို့တရုတ်လိုပြောသွားခဲ့တာပါကုလသမဂ္ဂဆိုင်ရာဘင်္ဂလားဒေ့ရှ်တမ္မတ်မုဆတ်ဘင်မိုမန်ကလည်းဒုက္ခသည်တွေအတွက်သူတို့ဘာတွေလှုပ်ဆောင်နေသလဲဆိုတာကိုရှင်းပြပါတယ
်။ Bangladesh continues to acknowledge the international community's support in
ဒီခိုင်ပြည်နယ်ကနေရောက်လာကြတဲ့လူသားတွေအတွက်အကူအညီတွေကိုနိုင်ငံတကာကနေကူညီပံ့ပိုးနေတာကိုဘင်္ဂလားဒေ့ရှ်နိုင်ငံကအထူးမှတ်ပြုပါတယ်။လာမယ့်လတွေဒီမှာမုတ်တုံရာသီမတိုင်ခင်လုံတဲ့နဲ့ပြင်ဆင်မှုတွေအတွက်ကျွန်တော်တို့အရှိန်မြှင့်ပြီးတော့လှုပ်ဆောင်ဖို့ရှိနေပါတယ်။ကလေးတွေအတွက်ပညာသင်ကြားရေးတွေကိုလည်းဆောင်ရွက်ပေးနေပါတယ်။ကျွန်တော်တို့ရဲ့ဦးစားပေးကိစ္စကလည်းဒုညွေးကောင်စီမှပြောခဲ့ကြတယ်လို့
ထွက်ပြေးလာခဲ့ကြတဲ့ဒုက္ခတွေတိတ်ခါရှိရှိဘုံကြုံဖိတ်ချစွာအင်ဂျန်နှောင်းရေးပါပဲကုလသမဂ္ဂဒုက္ခတွေများဆိုင်ရာမဟာမင်းကြီးယုံ UNHCR နဲ့လက်တွဲပြီးတော့ဒုက္ခတွေနေရက်ပြန်ရေးကိစ္စကိုဆောင်ရွက်နိုင်ဖို့ဒီမှာအစိုးရကိုကျွန်တော်တို့ဆက်ပြီးတော့တိုက်တွန်းနေပါတယ်မစ္စတာကော်ဖီအန်နဲ့အစိုးရရဲ့ချန်ပီယံကော်မတီရဲ့တိုက်တွန်းချက်တွေအကောင့်ထဲပေါ်လာတာကိုကျွန်တော်တို့မတွေ့ရသေးပါဘူးကုလထဲမှာပဲရွေးညာ1500ဘင်္ဂလားဒေ့ရှ်ဘက်ကိုထပ်ပြီးတော့ရောက်လာခဲ့ပါတယ်
ကိုကျော်အောင်လည်းကနေပြီးတော့လုံခြုံရေးကောင်စီဆွေးနွေးပွဲမှာအမြင့်တဲ့အဖွဲ့ဝင်နိုင်ငံတွေအပါအဝင်ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့တာအမတ်ကြီးတို့တင်ပြပြောဆိုတာတွေကိုစုစည်းတင်ပြခဲ့တာပါ